ဟုတ်ကဲ့မနက်ဘူးရှင်ဒီပြည်နယ်နဲ့တိုင်းပေါင်းစုံကကိုယ်စားလှယ်10ယောက်စီပါဝင်နေ CSO အလုံယုံဆွေးနွေးပွဲကျင်းပနေတယ်ဆိုတော့ဒီအလုံယုံဆွေးနွေးပွဲကို9ရက်ကြာအောင်ဘာအတွက်ကြောင့်များကျင်းပနေရတာပါလဲရှင
်ဒါကတော့ forum အတွက်ကျင်းပနေတဲ့အလုံယုံဆွေးနွေးပွဲဖြစ်တယ
်ဘ
ာကြောင့်ကျင်းပရတယ်ဆိုတော့ဆွေးနွေး6လမီလာဂန်မှာကျွန်တော်တို့ CSO တွေကသူတို့ချမှတ်ထားတဲ့ကန္တာလိုက်9ခုရှိရယ်နိုင်ငံရေးရယ်စီးပွားရေးရယ်ဥရေးရယ်နေရာနဲ့တဘောတန်သာတာရယ်လုံခြုံရေးရယ်အဲ9ခုထဲမှာကျွန်တော်တို့ကိုနိုင်ငံရေးနဲ့လုံခြုံရေးကိုဆွေးနွေးဖို့မပေးဘဲနဲ့လူမှုရေးစီးပွားရေးနဲ့နေရာနဲ့တဘောပတ်ဝန်းကျင်အဲ့ဒါပဲကျွန်တော်တို့ဆွေးနွေးတင်ပြခွင့်ပေးတာပေါ့နော်အဲ့ဒါကြီးရှိပါတယ်အဲ့ဒါကြီးရှင်းဖို့လို့လဲကျွန်တော်တို့ဘလို့ဖြည့်ဆက်ပြီးတော့ GPTC နဲ့ညှိနှိုင်းလို့ဆောင်သွားမယ်ဆိုတာကြီး
ဟုတ်ကဲ့
တော့နောက်တစ်ခါကျတော့ရှေ့ဆက်ပြီးတော့ကျွန်တော်တို့ဒီလုပ်ငန်းကော်မတီအစ်စ်ကိုပြန်ပြီးတော့ဖွဲ့စည်းပြီးတော့ထုတ်ဆောင်သွားမယ်ဆိုတဲ့ဒီရွေးချက်နဲ့ဒီလူရင်းစင်းလင်းပွဲလုပ်ရခြင်းဖြစ်တယ်။ဒီနေ့ဆိုင်ခေါ်တော်မူမှာ CSO တွေပါဝင်ဖို့ရန်အတွက်ခက်ခဲတဲ့အရာတွေပါလေဆိုတဲ့အခါမှာ UPC ပြန်နေဆက်မလိုက်တဲ့လုပ်ငန်းလမ်းညွှန်ပေါ့နော် COR ကကျွန်တော်တို့ CSO တွေကိုအကန့်အသတ်တွေဖြစ်စေအတိအမှတ်ပြုမှုတွေမရှိဘူးဆိုတာတွေကိုကျွန်တော်တို့ဆွေးနွေးတယ်။ကျွန်တော်တို့ CSO တွေလုပ်ထားတဲ့ POR ရှိတယ်အဲ့ဒီ QR အတိုင်းကျမတို့ကသွားတင်တယ်ဒါပေမဲ့တို့ကလက်မခံဘူးဆိုတော့အပိုင်းနေရှိရဲအဲ့ဒါကိုကျမတို့ဘလို့ရှေ့ဆက်ပြီးတော့အောင်မြင်အောင်လုပ်သွားမလဲဆိုတာကိုဆွေးနွေးသွားမှာပေါ့ဒီ
ဟုတ်ကဲ့ဟုတ်ကဲ့လောလောဆယ်အခုဒီလောက်ယုံဆွေးနွေးပွဲမှာကဘယ်အဖွဲ့တွေကနေပြီးတော့လူဦးရေဘယ်လောက်တောက်ပါလဲရှင
်ဒီနယ်နဲ့တိုင်းခုမှဆယ်ဦးဆယ်ပါတယ်ဆိုတော့140နဲ့ Thematic Alike Walking Committee တွေရောနဲ့ဆိုရင်တော့200လောက်တော့ရှိမှာတယ်
โอเคအခုကတော့ဒီ CSO forum ဖြစ်မြောက်ရေးအလို့ယုံဆွေးနွေးပွဲဆိုတော့ forum ကကြတော့ဘယ်တော့လောက်စမှာလဲရှင
်ကျမတို့ဒီတောင်ကြီးမှာအကျိုး forum 3ရက်တခါလုပ်တယ်ပြီးတော့ NPCC ဒီရဲ့အစီအစဉ်နဲ့နေပြီးတော့ကျမတို့2ရက်ပြန်လုပ်ပါတယ်ဆိုအခုလက်ရှိငင်းချိုင်းပေါ်ဆောင်မှု peak process ကမိလာကံကို6လကျင်6လကျင်လုပ်သွားမှာဖြစ်တဲ့အတွက်ကျမတို့ CSO forum လည်းပဲ6လကျင်လုပ်သွားမှာဖြစ်တယ်
အဲ့ဒီနောက်6လမှာကျင်းပမယ့်ငင်းငယ်ရင်ညီလာခံမှာ CSO တွေကဘလို့ကိစ္စမျိုးတွေကိုများဓိကထားပြီးတော့ဆွေးနွေးဖို့စဉ်းစားထားလဲရှင
်အဓိကတော့ကျမတို့ကဒီငင်းငယ်ရင်ပေါ်ဆောင်မှုဖြစ်စဉ်မှာလောက်ထားတဲ့ဒီအကြောင်းအရာလိုက်ခေါင်းစဉ်5ခုနဲ့ပတ်သက်ပြီးတော့မျိုးသားအတွင်ပြင်လက္ခဏာတိောက်တဲ့နေရာမှာ CPD အတွက်ကိုအကျိုးရှိစေမယ့်ဒီကဏ္ဍ5ခုတွေကိုဆွေးနွေးသွားနိုင်အောင်ပြန်ဟာ
အဲ့တော့အခုဒီမန္တန်ဘူတို့ဒီ CSO အလို့ယုံဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲဒီမြမတက်မရောကနေပြီးတော့တရင်တောက်3ယောက်ပေါ့နော်ဒီ TNL နဲ့ဆက်သွယ်လို့ဆိုပြီးလာရှိုးမှာဖမ်းလိုက်တယ်ဆိုတဲ့ကိစ္စဖြစ်လာတဲ့အခါကျတော့အဲ့ဒီကိစ္စရောဒီအလို့ယုံဆွေးနွေးပွဲမှာထည့်ပြီးတော့ဆွေးနွေးပြတာမျိုးရှိလားရှင
်ဟုတ်ကဲ့အခုလိုငင်းချင်းပေါ်ဆောင်တဲ့နေရာမှာကျမတို့အရက်ဖက်လူအဖွဲ့အစည်းတွေကဘာလို့ဒီဖြစ်လက်နက်ကင်နေနဲ့လဲကျမတို့ကခေါ်ပြောတွေ့ပြီးတော့နိုင်တာတွေကျမတို့ရဲ့မူဝါဒတွေကိုသင်ပြတာတွေအဲ့ဆွေးနွေးရတယ်လို့ခုရှိတဲ့အခါမှာဒီဆက်ကွန်တက်ကဆက်ပြီးတော့ရှိနေတဲ့အခါမှာသူတို့ကလိုတယ်လို့ဥပဒေကိုဆဲပြီးတော့ကျမတို့ကိုကြားရိုက်စေတဲ့အခြေအနေလည်းရှိလာနိုင်တယ်ပေါ့နော်အဲ့ဒါကြီးလည်းကျမတို့ဆွေးနွေးတယ်အဲ့ဒါကြောင့်ဆက်ကွန်တက်တို့60ယောက်ကကြီးတို့ကိုလည်းပဲပယ်ဖြတ်ပွင့်ရအတွက်ပေါ့နော်အဲ့ဒါကြီးလည်းကျမတို့ဆဲပြီးတော့တောင်းဆိုပွင့်ရအတွက်ပေါ့ဆွေးနွေးထားပါတယ
်ဟုတ်ကဲ့ရှင်အဲ့တော့အခုလိုမျိုးဒီတိုင်းရင်းသားအဖွဲ့တွေပြီးတော့ CSO တွေနောက်မီသတင်းမီဒီယာတွေအားလုံးစုပေါင်းပြီးတော့ဒီငင်းချမ်းရေးစီကိုသွားဖို့လုပ်နေတဲ့အချိန်မှာတက်မတော်ကခုလိုကိစ္စမျိုးပေါ့နော်ဒီမီဒီယာတွေကိုရောတိုင်းရင်းသားအဖွဲ့တွေကိုရောချင်းချောက်တယ်လို့မျိုးအခုလိုမျိုးလုတ်လိုက်တဲ့ကိစ္စမျိုးတွေဖြစ်လာတဲ့အခါကျတော့ဒီအနာဂတ်ငြိမ်းချမ်းရေးအလားအလာကဘလို့များဖြစ်သွားမယ်လို့ထင်လဲရှင
်အခုဒီလိုချင်းချောက်တဲ့အခါကျတော့ကျမတို့နိုင်ငံကပို့ပြီးငြိမ်းချမ်းလာဖို့မဟုတ်ဘဲနဲ့ပို့ပြီးတော့ပြိပက္ခတွေနဲ့ညာပြီးတော့ဒီလူလူတွေကလည်းဟိုဆိုရင်ချောင်းလာမှုတွေများလာမယ်ပေါ့နော်ဟောအဲ့ဒါကြောင့်မလို့လက်ရှိအစိုးရအနေနဲ့ဒီလိုအခြေအနေတွေကိုသိပြီးတော့အမြန်ဆုံးစားစီးဖွင့်အတွက်လိုအပ်တယ်ဆိုတော့ကျွန်တော်ပြောချင်တယ်ပေါ့နော်အဲ့လိုမဟုတ်ရင်တော့ပို့ဆိုးလာနိုင်အာဏာရှင်အစိုးရဆန်တဲ့အစိုးရပဲဖြစ်သွားမယ်ပေါ့နော်ကျွန်တော်တို့ပြည်သူတွေကရွေးကောက်တင်မြောက်တဲ့ NLD အစိုးရကတက်လာပြီးမယ်လေသူကသတ်မတော်နဲ့ပူပေါင်းသွားတယ်လို့ဖြစ်တဲ့အခါကျတော့ရန်သူကပို့ပြီးအင်အားကြီးသွားတယ်လို့ဖြစ်နေတာပေါ့နော်အဲ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ပြည်သူတွေကသူချင်းတိုင်းရင်းသားတွေကပို့ပြီးအခက်ခဲနေနေဆိုင်နေရတယ်ဒီငင်းချိုင်းပေါ်ဆောင်မှုကိုလူလူရှုထားမယ်ဆိုရင်တော့ပြည်သူကအခက်အခဲတွေနဲ့ပြဿနာတွေကပို့ပူပြီးရှုပ်ထွေးလာနိုင်တယ်ပေါ့နော်
အဲ့တော့ခုနကမတ်နံမှုပြောတဲ့အထက်မှာဒီဖြစ်မြောက်ရေးကော်မတီကိုအစ်စ်ဖွဲ့စည်းမယ်ဆိုတဲ့အခါကျတော့အဲ့ဒီဖြစ်မြောက်ရေးကော်မတီအစ်စ်ဖွဲ့စည်းပြီးပြီဆိုလို့ရှိရင်အဓိကပထမဦးဆုံးအကောင့်ထဲပေါ်မယ်အလုပ်ကဘာများဖြစ်မယ်ထင်လဲရှင
်ဒီဖြစ်မြောက်ရေးကော်မတီအစ်စ်တွေကဆက်ပြီးတော့နောက်ထပ်ဒီလမ်းကမှာပို့ပြီးဘလိုနီလန်တစ်တွေနဲ့ပို့ချင်းဆောင်လဲဘလိုလုပ်ဆောင်မလဲတချို့ကတော့ဒီကျမတို့ CSO တွေရဲ့လုပ်ငန်းလမ်းညွှန် COR အတိုင်းနဲ့မတော့ ရှော့တင်းမရှိဘဲနဲ့သွားမယ်ဆိုတော့အဖွဲ့ရှိရတချို့ကတော့ညှိပြီးတော့လမ်းကြောင်းရှာပြီးတော့မရရအောင်ညှိဆိုတော့အဖွဲ့ရှိရပေါ့အဲ့လိုမျိုးလေးနဲ့ကြိုးစားသွားမယ်ဆိုတာရှိတယ်ဒီကအစီဝေး27ရာစုညင်းချင်းညီလာကမှညင်းချင်းပေါ်ဆောင်မှုမှာကျွန်တော်တို့ရက်ပဲ့လူအဖွဲ့အစည်းတွေကို parallel forum အနေနဲ့ပဲလုတ်ခိုင်းတယ် observer ပဲလုတ်ခိုင်းတယ်ဆိုတော့ပစ္စပိတ်ထားခိုင်းတာကျွန်တော်တို့မသွေးနှွေးခိုင်းမှုကျွန်တော်တို့ဆုံးဖြတ်ချက်ချတဲ့ပထမဆုံးတဲ့သဘောရှိရအဲ့ဒါကြောင့်မို့အခုအစိုးရအနေနဲ့ UPGC ရဲ့ TOR လုပ်ငန်းလိုင်းညုံကိုပြင်ဖို့ရအတွက်ကျမတို့ကစူးစမ်းဖို့လိုတယ်ဆိုတဲ့ဥစ္စာကိုကျွန်တော်ပြောချင်တာပေါ့နော်
ကျေးဇူးတင်ပါတယ်ရှင်မနန်းဘူ
းဟုတ်ကဲ့